တော်တာရှင်များရှင်လက်ပရောင်းတောင်ကဒေတာခံရရကိုလယ်မြေပြန်ရရေးဒပိတ်စကန်ဖွင့်ထားတဲ့အတွက်နှစ်ဖက်ပြည်လဲမှုတွေရဖို့အကောင့်ထဲဖော်ရေးကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့တတူရင်းဝန်ကြီးနဲ့ဒေတာခံတန်ကဖြစ်တဲ့ဦးတိတ်ခညာနာဦးဆောင်ပြီးဆွေးနွေးခဲ့ပေမဲ့ပြည်လဲမှုမရခဲ့ပါဘူးဒီအတွက်တောင်သူတွေဘက်ကလည်းဒပိတ်စကန်ဆက်ဖွင့်ထားတယ်လို့အာဏာပိုင်တွေဘက်ကလည်းလုံခြုံရေးအင်အားတွေနဲ့ဆက်လက်နေရယူထားဆဲဖြစ်တယ်လို့ဆိုပါတယ်အသေးစိတ်ကိုတော့မအေးအေးမာကတင်ပြထားပါရရှင်
ပြီးခဲ့တဲ့အပတ်တုန်းကလူသေးဆုံးမှုဖြစ်ရတဲ့အထိတင်းမာမှုတွေဖြစ်ခဲ့ရတဲ့လက်ပရောင်းတောင်မှာတောင်သူတွေဘက်ကလည်းသူတို့မြေပြန်ရရေးသပိတ်စခန်းဖွင့်ထားသလိုအာဏာပိုင်တွေဘက်ကလည်းလုံခြုံရေးအင်အားတွေနဲ့နေရာယူထားတာကြောင့်နှစ်ဖက်တင်းမာမှုတွေကတော့ပြည်လဲမှုမရသေးဘူးလို့ဆိုပါတယ်။ဒေသခံတန်ခါဖြစ်တဲ့ဦးတိတ်ခညာနာနဲ့အာဏာပိုင်တွေညှိနှိုင်းခဲ့ပေမဲ့ပြည်လဲမှုမရခဲ့ဘူးဆိုပြီးစမ်းမြောက်တွေကြောင်းတိုက်ကဆရာတော်ဦးစန္နာတီကြီးကမိန့်ပါတယ်
။ဒီနေ့ကတော့တရုတ်ဝင်ကြီးဦးသားတိုင်းကအပေါ်ဆရာတော်ဦးတိတ်ခညာနာနဲ့လည်းဆွေးနွေးထားတဲ့ဟာနဲ့ပြီးတော့ဒီလက်ကတော့လူငယ်သမိုင်းနဲ့တွေ့ဆုံပြီးဆွေးနွေးဖြစ်ချင်းမယ်လို့ပြောပေမဲ့လည်းအလားအဲညနေ၃နာရီမှလူလာအချင်းမရှိဘူးပေါ့လာအချင်းမရှိတဲ့အတွက်ပုံဆက်ပြီးကြောင်းကြတဲ့ခါကျတော့ဒါတက်တူတွေဝင်ကြီးဦးသားတိုင်ကိုယ်တိုင်ကဒီကိစ္စတွေကိုသူပြေလည်အောင်ဖြေရှင်းမပေးနိုင်ပါဘူးဆိုတော့ပြီးတော့ပုံဆက်တဲ့အတွက်အဲနောက်ပြီးတော့ပုံဆက်ပြီးတော့သူကလည်းမလာရောက်နိုင်တဲ့အကြောင်းပြောတဲ့အတွက်ကသူကထည့်ပြီးတော့ဒီလားလည်းညှိနှိုင်းမယ်လို့ပြောနေတယ်ဟောလားညှိနှိုင်းမှုစီမပြေလိုက်ဘူးလေ
ပြီးခဲ့တဲ့အပတ်ကပဋိပက္ခတွေဖြစ်ပွားခဲ့ရတဲ့အဓိကရုံးတွေအတွင်းမှာတောင်သူတွေဘက်ကလည်းဒေသခံတဦးတေဆုံးမှုကိုတေမှုတေခင်ဖွင့်ခဲ့တာပါဒီအပိုင်းတွင်းမှာပဲခြံစည်းရိုးတွေကိုချိုးဖျက်ပြီးသူတို့လေယာဉ်မြေတွေပြန်ရရေးစ조사ခဲ့ကြတဲ့ဒေသခံတောင်သူတွေကိုအာဏာပိုင်တွေဘက်ကလည်းအမှုဖွင့်ထားတယ်ဆိုပြီးသတင်းတွေထွက်ပေါ်နေတာကြောင့်အာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူ
းဘီယာယုံကကျွန်တော်တို့ကျွန်တော်စီကိုအကြောင်းမကြားသေးဘူး
ဟုတ်ကဲ့
ဆွဲထားလားမဆွဲထားလားလာကျင်းတို့လည်းဟောတိတ်ချမပြီးသေးဘူးပေါ့နော
်ဒါကမြန်မာဝန်ပေါင်းကုမ္ပဏီကမသိသေးဘူးဆိုတော့မြန်မာဝန်ပေါင်းကုမ္ပဏီကဆွဲတာမဟုတ်သေးဘူးပေါ့
မြန်မာဝန်ပေါင်းလည်းဟိုဆွဲမဆွဲလားဟိုပိုင်ဆွဲမလားမသိဟိုဝန်ပေါင်းဆွဲမလားဟိုပိုင်ဆွဲမလားကျင်းတို့ဟိုကဆွေးနွေးနေတုံးပဲဟိုနောက်ဆုံးဟိုမဖြစ်သေးဘူးဟိုသူတို့ကလည်းဟိုကျင်းတို့ဝန်ထမ်းဟိုဟိုလေလာပြီးတော့ဝိုင်းချတဲ့ခါကျတော့ကျင်းတို့ကဒီထက်တော့များများဆိုင်ငံ့ရတာလေ
တောင်သူတွေကတော့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာကိုအပြုသဘောလက်ခံကြောင်းနဲ့အဲ့ဒီအစီရင်ခံစာကိုလိုက်နာဆောင်ရွက်မှုမရှိတဲ့အတွက်သူတို့လယ်မြေတွေပြန်ရရေးအတွက်တပိတ်စခန်းဖွင့်ရတာဖြစ်ကြောင်းဒီကနေ့ထုတ်ပြန်ကြေညာခဲ့ပါတယ်။ကော်မရှင်ရဲ့အစီရင်ခံစာအရအစားထိုးမြေတွေပြန်ပေးဖို့ပြောဆိုထားတာပါ။ဒေသခံတွေကတော့သူတို့မြေယာတွေကိုသာပြန်လိုချင်တယ်ဆိုပြီးဆယ်တဲရွာသူတူကဆိုပါတယ်
။ဒေသခံတွေပေါ်မှာအစီရင်ခံစာအတိုင်းဆောင်လာရေးခုချိန်ဒီမတွေ့ခဲ့သေးဘူးမှာကျွန်တော်တို့အစီအစဉ်စာတိုင်းဆိုတော့ညီမတို့ကပေါ့နော်ဒေတာကန်နေတောင်းဆိုတဲ့အချက်လက်တွေဒီဟိုပြည်ပြည်ဆောင်လိုင်းနာဆောင်ရွက်ပေးမယ်ဆိုလို့ရှိရင်ညီမတို့အနေနဲ့စဉ်းစားမယ်နောက်တစ်ချက်ကအခုညီမတို့ပေါ့နော်ဒီပို့ရကိုပြန်လည်ရရှိရေးဆိုတဲ့စကားကလည်းညီမတို့ရဲ့ဒေတာကန်နေကဒီလိုရောကျေးစကားမပြောဘူးဟိုဒီနေ့ဆိုလို့ရှိရင်ညီမတို့ရဲ့တောင်းဆိုတွေကပေါ့နော်နှမ်းတေကောက်ကိုတေကောက်နှမ်း30တော့20ထွက်တယ်မှာဒီနေ့ဆိုလို့ရှိရင်တောင်းဆိုကြီးတဲ့လူကနှမ်း150လောက်ရတယ်မှာအဲ့နှမ်း150ပေါ်မှာညီမတို့တောင်းဆိုကြီးကနှမ်းတစ်သိန်းကိုအချိန်နှမ်းတစ်သိန်းကို400လုံးရတယ်အဲ့တော့ဟိုပေါ့နှမ်း100ဆိုရင်သိန်း50နှမ်း150လောက်ဆိုရင်တစ်နေ့ထဲနဲ့360ဝင်နေတဲ့အတွက်ပေါ့နော်ဒီတောင်းဆိုမားတွေကဟိုပေါ့ဒီကိုယ်လေရာကိုပဲပြန်ရရှင်တယ်ကိုယ်လက်ကိုယ်ရဲ့ပြန်လို့ရှင်တယ်
လက်ပရောင်းတောင်မှာအခုလိုမျိုးလူသေးဆုံးမှုအထိဖြစ်ခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာပြည်တော်ဆန္ဒပြမှုတွေဖြစ်ခဲ့ရမှာမနေ့ကတော့ကြောက်ပရောင်းမျိုးကတန်ဃာတွေဟာငြင်းငြမ်းစွာမြစ်တာပို့ဆန္ဒထုတ်ဖော်မှုတွေလုပ်ခဲ့ပါတယ်။ရန်ကုန်မျိုးကတရုတ်တန်ရုံရှိဆန္ဒပြဖို့စူးစမ်းသူတွေကိုတော့နိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်အပါအဝင်ပုံမှန်ခုနှစ်ခုနဲ့ဒဂုံတရားရုံးမှာတရားဆွဲဆိုလိုက်ပြီးအာမခံမပေးဘဲဖမ်းဆီးလိုက်ပါတယ်။လက်ပရောင်းတောင်ကျင်းနီစီမံကိန်းဟာမြန်မာဝန်ပေါင်းကုမ္ပဏီနဲ့စစ်တပ်ပိုင်မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ပူးပေါင်းလုပ်ခဲ့တဲ့စီမံကိန်းဖြစ်ပါတယ်။2012ခုနှစ်မှာတပိတ်စခန်းဖွဲ့ကန့်ကွက်ဆန္ဒပြသူတွေကိုမီးလောင်ပုံးနဲ့ဖြိုခွဲမှုဖြစ်ပြီးစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးတဲ့နောက်မှာတော့စာချုပ်အစ်စ်ပြန်လည်ချုပ်ဆိုခဲ့ပြီးအကျိုးခံစား권နဲ့မှမြမအစိုးရပါပါဝင်လာတာဖြစ်ပါတယ်ရှင်။